ရုံးရလျာတော်မင်းများမှာတော့မင်းညားကစစ်တပ်ရဲနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအင်းဒီတော်မင်းများကိုဝင်ရောက်ဖမ်းဆီးတာတွေလုပ်ခဲ့ပြီးတော့မျိုးသားဒီမိုကရေစီဖွဲ့ချုပ် NLD ပါတီဝင်တွေအတော်များများဖမ်းခံခဲ့ရပါတယ်။ဒါပြင်တောင်မွေမျိုးနယ်ကြောင်မြောင်းနဲ့ဗမဲတန်းမျိုးနယ်အတွင်းမှာလည်းပြစ်ခတ်တာတွေရှိခဲ့ပါတယ်။ဒီကြောင့်လည်းပတ်သက်ပြီးကျွန်တော်ရန်တိုင်းကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။စစ်တပ်ကအနာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်အစဖြစ်နေစိမ့်မှာပဲရန်ကုန်မှာတော့မင်းညားကလုံခြုံရေးအာဏာပိုင်တွေဘက်ကရက်ွက်တီနေနေတဲ့အထိဝင်ရောက်ဖမ်းဆီးတာတွေလုပ်ခဲ့ပါတယ်။လမ်းမတော်ကြောက်တာဗဘဲတန်းအလုံးစမ်းချောင်းတောင်မွေတကုံတာဂိဒါပောင်းဝင်နေရာတော်များများမှာဖမ်းဆီးတာတွေလုပ်ခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တို့ဖမ်းဆီးခံခဲ့ရပါတယ်။
ဒီမှာရောက်နေကြပြီအဖေနဲ့ကိုပေါ်လိုက်နေတယ်အဖေနဲ့ကို
ကျောင်းသားမျိုးနဲ့36လမ်းမှာတော့မင်းညားက NLD ပါတီဝင်ဦးအောင်ကြီးနဲ့ကိုမြင့်အောင်တို့ကိုစစ်တပ်နဲ့ရဲကလာရောက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့မိသားစုဝင်တူဖြစ်တဲ့မတ်တီရီက VOE ကိုပြောပါတယ်
တို့တွေလမ်းထိပ်ကိုရောက်လာတာမြန်မာတို့က very gate ပိတ်ထားတယ်အဲကင်းသမားတွေလည်းရှိတယ်အဖေနဲ့ကိုမြင့်လည်းတို့လည်းအပြစ်မှရှိတယ်တို့တွေဝင်လာတာကိုမြင်လည်းမြင်အောင်အကုန်ကင်းသမားတွေလည်းတော့အဖေနဲ့ကိုယ်လည်းအိမ်ထဲဝင်ပြီးတရားရေးပိတ်မီးရေးပိတ်ပြီးနေနေပါတယ်ဖယ်ရီကိတ်ကိုလိုက်ချိုးပြီးဝင်လာတယ်ဝင်လာပြီးတော့သူတို့ဝင်ဝင်ချင်းမှာစစ်သားမရောက်ကလမ်းထဲဝင်သွားတယ်ပထမအိမ်မားကလည်းအနောက်ကိုသွားလိုက်သေးတယ်အဲ့မှာတောက်သားရဲပါပါတောက်သားရဲကတော့အိမ်မားနဲ့အိမ်မားနဲ့ဆိုသူတို့အနောက်ကိုပြန်ဖြောက်လာဖြောက်လာပြီးညီမတို့အင်ရှင်တွေကိုဖြောက်လာပြီးတရားလာခောက်အင်ရှင်တို့အင်ရှင်တို့တရားဖွင့်ပြီးပါသူညီမတို့ကတော့ကြောက်မှအတန်မသေးပဲနဲ့တိတ်ဆိတ်ပြီးနေနေကြတယ်ဒါပေမဲ့တကားဖွင့်မိပါလားခါမကျောင်းနေအိမ်ထဲမှာလူရှိရဲ့တကားဖွင့်မိပါဖွင့်မိပါမပိတ်ငါချိုးပြဝင်လာပါမယ်ဆိုပြီးတော့အဲ့လိုချင်းကြောက်တော့အဲ့နဲ့အိမ်ကအမပြောက်ကထွက်ပြီးတော့ဒါကိစ္စရှိလို့လည်းဗာလဲဆိုတော့ကိုမြင့်အောင်နဲ့ကိုအောင်ကြီးကိုထုတ်ပေးပါတဲ့ဒီအိမ်မှာရှိရဲဆိုပြီးတော့တင်းပေးထားတဲ့လူရှိရဲဆိုပြီးအဲ့လိုပြောပါတယ်အဲ့လိုထုတ်ခိုင်းတယ်ညီမတို့ကမရှိဘူးဒီအိမ်မှာမရှိဘူးလို့ပြောတော့လို့ထုတ်ပေးမလားမထုတ်ဘူးလို့ထုတ်ပေးဘူးဆိုတော့တကားချိုးပြဝင်လာမယ်လို့ပြောပါတယ်တနက်လည်းတနက်နဲ့လည်းဖြစ်ပါမယ်လို့ပြောရဲကိုအဲ့နောက်တော့အဖေနဲ့ကအိမ်မှာကလေးရှိတယ်တကူးဖြစ်မှတောက်လို့သူတို့ထလာပြီးထလာပြရနဲ့ညီမတို့အမေကခဏလေးလို့ကိုလို့ဘာကြောင့်လဲဘာကြောင့်လားဆိုတော့ဝရန်ကြဆိုတော့အဲ့ဒါလေအခုချိန်မှလာမမေးပါနဲ့လူတွေပဲခေါ်ပါမယ်တဲ့လူတွေပဲလိုက်ခဲ့ပါတဲ့တော့ကမရိုက်ပါဘူးသူတို့ကတိပေးပြီးတော့ခေါ်ပါတဲ့အခုသူတို့မျိုးတော်ခမကိုခေါ်ပါကြတယ်လမ်းကလူတွေကတော့နောက်ပိုင်းလိုက်သွားကြတယ်လိုက်သွားကြတဲ့ချိန်မှာတော့သူကဘာကြောင့်လဲဆိုတာမပြောပြဘူးတဲ့အကောင်ပြန်မယ်တမစ်အစီအစီရမပြန်လို့ရှိပြစ်မယ်ဆိုပြီးတို့မျိုးတော်ခမ်းမှာတို့ပြန်ချင်းကြောက်တယ်အဲ့ဒါရပုတ်ကပြီးတော့ကောင်ကပြန်ပြေးလာကြရတယ
်။ဘာကြောင့်ဖမ်းတယ်လို့တော့ထင်လဲ။
ညီမထင်တာတော့ညီမတို့ကဒီနိုင်ငံမှာလုံခြုံရေးဆိုလည်းအပြေးဝလုပ်ပေးရတယ်ညီမတို့ကအနေဒီပါတီဝင်တွေလည်းဖြစ်တယ်ပြီးတော့ဟိုစာနာပြတောင်းမရပါဘူးလမ်းထိပ်မှာညီမတို့လမ်းထိပ်မှာပြလို့ရှိရင်အရေးဆုံးတို့ပြေးပြီဆိုညီမတို့ကစကားတွေဆွင့်ပြီးရအိမ်နေပြီညီမတို့ကဥဆောင်ပုံစံဖြစ်နေရအဲ့လိုတောင်းလို့ထင်တာပဲ
။ဘယ်အဖွဲ့ကဖမ်းသွားတာလဲ။
ပြန်ဖမ်းသွားလဲဆိုတော့သူတို့လေဘင်းတပ်မီတွေပါတယ်စစ်သားတွေပါတယ်တော်သားရဲတွေပါတယ်ဘယ်လိုဖမ်းသွားလဲဆိုတော့အမညီမရောင်မပြောက်ကတော့ညီမကလိုက်နေဆိုပြီးအတဲရလိုက်သွားလိုက်သွားတော့မျိုးတော်ခမနဲ့ရောက်တော့သူတို့ဒီရဲဝင်တော့မယ်တဲ့အမမလိုက်ပါနဲ့ဆိုပြီးတော့သူ့ကိုသွားခိုင်းလိုက်ပါတယ်ဟုတ
်ညီမအဖေနဲ့အကိုနှစ်ယောက်စုံက NLD ပါတီဝင်လား
သူတို့နှစ်ယောက်စုံကညီမတို့တအိမ်လုံးတော်တော်များများအကောင်လာပါတီဝင်နေပါဟုတ
်အဲ့တော့အခုလို့ဖမ်းစည်းသွားတဲ့အပေါ်မှာရောဘာများပြောခြင်းလဲ
တော့မတရားဘူးဘလို့မှသူတို့ပြောလဲတော်လို့မရဘူးအိမ်ထဲဝင်မဲ့အသေးရလဲချင်းကြောက်တဲ့အိမ်မှာလဲကလေးရငငယ်လေးအများကြီးပဲအကုန်ကလက်မငုံနေကြအကုန်ကအမရောအမေကလည်းရောစားနေအမေကလည်းငုံနေ
တယ်ဒါပြင်39လမ်းမှာနေထိုင်တဲ့ NLD ပါတီဝင်တဦးလဲမင်းညကဖမ်းဆီးခံလိုက်ရတယ်လို့သူမကပြောပါတယ်တစ်ချိန်ထဲမှာပဲဗဘဲတန်းမြို့နယ်လမ်း30နဲ့တာမွေမြို့နယ်အတွင်းကအတော်ကရက်ွက်တွေဘက်မှလဲဝင်ရောက်ဖမ်းဆီးတာတွေနဲ့ပြစ်ခတ်မှုတွေရှိတာကို Facebook လူမှုကွန်ရက်တွေမှာတင်ထားတဲ့ video file တွေမှာတွေ့နေရပါတယ
်။
ဆန်းကြောင်မြို့နယ်ဘက်မှာလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေဟာကားစစ်20လောက်နဲ့ရောက်လာခဲ့ပြီးတော့ဘုံမခလန်းကရဲကြီးအုပ်ချုပ်ရေးမှူးတယောက်ကိုဝင်ရောက်ဖမ်းဆီးခဲ့တယ်လို့ဆန်းကြောင်မြို့နယ်မှာနေထိုင်သူတဦးကပြောပါတယ်။ကိုနိုင
်ကိုနဲ့ဆန်းတိုင်းမြို့နယ်သားလာမှာတော့ဘုံမခလန်းကိုသူကဝင်ရောက်ဖမ်းနေပါလား။အမရေစတိယောက်ရှိနေကြ။ကျွန်တော်ဒီစုကတင်ထားတဲ့ရေစတိယောက်ကိုကျွန်တော်ဝင်ရောက်အားကြီးကိုကျွတ်လာတော့ကြ။အဲဒါအဲ့ဒါကြီးကမရှိတော့ဘူးကြ။အဲဒီကရှောင်းထားပြီးတော့ကျွတ်လာတယ်ကြ
။ဖြိုးတို့ရေကောင်စီက NLD ပါတီဝင်တွေအနေနဲ့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH နဲ့ပတ်သက်ခြင်းမရှိဘူးဆိုတာကိုမနေ့မတ်လ6ရက်နေ့မှာနောက်ဆုံးထားပြီးအကြောင်းကြားဖို့ပြောကြားထားတာဖြစ်ပြီးတော့အဲ့လိုအချိန်မှာပဲအခုလိုမျိုးညဘက်တွေမှာဝင်ရောက်ဖမ်းဆီးတာတွေလှုပ်ဆောင်လာနေတာပါ။ ဒီနေ့ကစနပ်ပြတဲ့သူတွေကိုအကြမ်းဖက်နှိမ်နှင်းမှုတွေဥပဒေမဲ့ဖမ်းဆီးမှုတွေကိုရပ်တန့်ဖို့ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းဝန်းကတိုက်တွန်းနေတဲ့ဂျာမာပဲမြန်မာလူမျိုးတွေတပ်ဖွဲ့တွေကစနပ်ပြတဲ့သူတွေကိုနှိမ်နှင်းမှုတွေဖမ်းဆီးမှုတွေကိုဆက်လုပ်လာနေတာဖြစ်ပါတယ်ခင်ဗျာကျွန်တော်ရန်နိုင်ပါ